ဟုတ်ကဲ့ပမခာဒေါက်တာရေမွန်တင်ဝဲခင်ဗျာကျွန်တော်တို့ဒီကိုယ့်ကိုယ်ကိုစုံစည်မှုတွေစိုးရင်ကြာဖြစ်လာရတာအတွက်ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဘာကြောင့်ဖြစ်ရတာလဲဘယ်လိုကာကွယ်နိုင်တာကိုရည်ပူရပေါ့နော်ဒီသူခံစားချက်ကိုနားထောင်ပေးဖို့အဆုံးစင်ဖို့ရှိမရှိကိုမေးကြည့်ဖို့နဲ့ကုသလို့ရတာကိုနားလည်အောင်ရှင်းပြပေးဖို့တွေကိုပြောခဲ့ပါတယ်ဆရာဒီတစ်ပတ်တော့ဆရာကြီးဒီကာကွယ်ရေးအသေးစိတ်တွေကိုပို့ပြောမှာမို့အခုဒီကာကွယ်ရှင်အနေနဲ့အဓိကပါကြိုသိထားတဲ့နာကိုစရှင်းပြပေးပါလားဆရာကြီ
းအဲ့တော့တို့ education အများကြီးလိုပါတယ်တို့ information ခေါ်တာပေါ့လေတို့ ਨੇ ဒီ psycho education ပေါ့ဒီ suicide ဆိုတဲ့ဥစ္စာကဖြစ်နိုင်တယ်ဆိုတဲ့အကြောင်းရယ်နော်ဒါကစိတ်ဖိစီးမှုစိတ်ပြင်းထန်လာရင်လူတိုင်းကဆိုတော့ခံစားမှုရှိတယ်အဲ့ဒီမှာအခြေအနေအရင်ဒီအဲ့ဘက်ကိုတွန်းပို့သွားတဲ့နာဖြစ်တယ်နောက်တစ်ခုရေးကြည့်တာကဒီတို့မိမိကိုယ်ကိုလောက်ကြံမယ်လို့ဖြစ်လာအောင်အခြေအနေဖြစ်တဲ့အခါမှာအရေးကြီးဆုံးအချက်ကာကွယ်နိုင်ဆုံးအချက်ကsocial support လို့ခေါ်တယ်တို့နော် network ရှိရမယ်မိတ်ဆွေပေါင်းစည်းနေတဲ့ကသူ့ကို emotionally ထောက်ပံ့ပေးနိုင်တဲ့အနေအထားမှာရှိရမယ်အဲ့ဒါအဓိကအကြောင်းဖြစ်ပဲပြဿနာကဒီလိုမိမိကိုလှုပ်ဆောင်တဲ့အထိဖြစ်သွားတဲ့လူတယောက်ရဲ့အတွေ့အကြုံနဲ့ဟာတို့ကအထူးကြံခံစားရတော့သူကိုယ်ရဲ့ငိုလည်းသူ့ရဲ့စိတ်ကအနေအထားအရလူတွေနဲ့မတွေ့ကြတော့ဘူးသူ့ရဲ့ကိုယ်လည်းမတင်လို့တဲ့အခြေအနေဖြစ်နေတယ်သူရှောင်ရှားနေတယ်ပေါ့အဲ့တော့အဲ့လိုဖြစ်တဲ့အချိန်မှာကိုယ့်ရဲ့မိတ်ဆွေအရင်းချာတွေနော်ဟို professional ဖြစ်စရာမလိုဘူးကိုယ်နဲ့ခင်မင်းနဲ့လူဖြစ်ဖြစ်စိတ်ချယုံကြည်လူဖြစ်ဖြစ်အဲ့ဒါကိုသတိထားမိပြီးတော့သူ့ပံ့ပိုးပေးဖို့လိုတယ်ပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပံ့ပိုးပေးတဲ့နေရာမှာအရေးပါနိုင်တာကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာကြီ
းအဲ့ဒီနေရာမှာကျွန်တော်တို့ဒီလိုမီဒီယာတွေလည်းအများကြီးရေးကြည့်ပါတယ်အဲ့ဒါတွေကစိတ်ဖိစီးမှုဖြစ်ပေါ်နေတဲ့လူတွေကိုယောပွားတော့ဘယ်လိုဆောင်ရွက်ရမလဲဘယ်လိုနည်းလမ်းတွေရှိတယ်နော်ဆိုတက်ကြွတဲ့လူတွေနဲ့အကြံဉာဏ်ဘယ်လိုအကူအညီယူရင်ကောင်းလဲဆိုတဲ့ဟာတွေကို information မျှဝေပေးဖို့လိုပါတယ်အဲ့ဒီအချိန်တည်းမှာပဲဒီလိုမီဒီယာတွေအနေနဲ့ကလည်းပဲဒီလို sensational media reporting လို့ခေါ်မျိုးပေါ့လေနော်လူတူတယောက်လုတ်ကြံသွားပြီဆိုလို့ရှိရင်အဲ့ဒါကိုအများစုလူဆောင်အောင်တင်ပြပေးတာဆိုလို့ရှိရင်လည်းပဲအဲ့လိုနဲ့တော့ထားဖို့မကောင်းပါဘူး။ဘာလို့အဲ့လိုလုပ်မှန်းဆိုလို့ရှိရင်ကျွန်တဲ့လူတွေကအဲ့ဒါကိုမူတည်ပြီးတော့အနောက်ကအတူကိုပြီးလုတ်ကြံတဲ့လူများရင်လည်းများလာမယ်ပေါ့လေ။အဲ့ဒီမှာဒီ information ပေးဖို့ကအများကြီးအရေးကြီးပါတယ်။
ဟုတ်ကဲ့ဆရာ။ဒီနေရာမှာဒီလက်တွေ့အဓိကကာကွယ်ဖို့နည်းလမ်းဆိုရင်ရောဘယ်လိုအကြံပြုချင်လဲဆရာ။
အဲ့တော့ဘယ်လိုကာကွယ်မလဲဆိုလို့ရှိရင်တော့သူဖြစ်တဲ့အကြောင်းရင်းကလည်းကျွန်တော်စောစောရှင်းပြလို့အင်မတန်ခက်ခဲနေနေပြီးတော့ best one တွေဖြစ်တာမျိုးပေါ့လေ biological psychological social ကျောက်သူ့ကိုကာကွယ်တဲ့နေရာမှာလည်းကျွန်တော် multi sectorial ပေါ့လေဘယ်ပေါင်းစုံကနေပြီးတော့စဉ်းစားပြီးတော့ကာကွယ်ပေးဖို့လိုပါတယ်ဥပမာဆိုတော့လူတစ်ယောက်ကဘယ်လိုအခြေအနေအားဖြင့်သူကအဲ့ဘက်ကိုတွန်းပို့နေတယ်သူကဒီလောက်ကြံနေမှုအခြေအနေမျိုးရှိတယ်လို့ထင်တယ်ဆိုလို့ရှိရင်အဲ့ဒါကသူလုံနိုင်တဲ့ဒီ suicide လုပ်လို့ရတဲ့ပစ္စည်းပစ္စည်းတွေပေါ့ဥပမာပိကောင်းစံစီတွေမှာအသုံးချတဲ့အဲ့ဥပမာဥသဆေလိုဟာမျိုးတွေဟိုလက်နဲ့တွေ kitchen knife တွေဒါတွေကိုရှောင်ရှားပြီးဒါတို့ဖယ်ရှားပြီးဘူးလူတွေကသူ့ကိုစောင့်ကြည့်ပြီးဘူးလို့လေအဲနောက်တစ်ခါကျတော့အသက်ငယ်ရွယ်တဲ့လူတွေကျတော့လေသူတို့ကနည်းနည်း life အတွက်ကြောနေပါနေတယ်တော့ဒီလိုဖြည့်ဆည်းမှုကြီးတွေ့တဲ့အခါမှာသူတို့ဘယ်လိုတုံ့ပြန်မှာသူတို့မသိတဲ့အတွက်ကြောသူတို့အဲ့ problem solving skill ပေါ့လေပြဿနာဖြစ်ရင်ဘယ်လိုချင်းဆိုင်ရမလဲကြိုက်တွင်နိုင်ရမလဲဆိုတဲ့နည်းလမ်းတွေရအောင်နောက် life skill ပေါ့လေဘဝသင်ခန်းစာတွေအဲ့ဒါတွေအားလုံးသင်ကြားပေးဖို့လေ့ကျင့်ပြီးဖို့ဆိုရင်အခြေခံသင်ကြားရေးအခြေအနေနဲ့တက်တန်တော့ပေါ့လေသူရဲ့ကြောင်းမှဖြစ်ဖြစ်ကြက်မီမှဖြစ်ဖြစ်အဲ့ဒါမျိုးတွေမှာသူသင်တန်းတွေပေးဖို့လိုပါတယ
်ဟုတ်ကဲ့ဆရာနောက်ရောဒီကာကွယ်ဖို့အရေးပါနေတာ
နော် treatment aspect အနေနဲ့ရောသိရေးကြည့်ရခင်ဗျာအဲ့တော့ဒီမှာလည်းပဲဒီလူတွေကို suicide prevention ဆိုလို့ရှိတော့တခြားနိုင်ငံတွေအရေးရမှာတော့လေ suicide prevention strategy ဆိုလောက်ကြတာပေါ့လေလောက်တဲ့နေရာမှာအဓိကကြတာတော့ကျန်းမာရေးဝန်ထမ်းတွေအတူနာပြုတွေကြောင်းစီရာတွေအကူအညီပေးနေတဲ့လူတွေဟာတော်အဝေးဖြစ်ဖို့လိုပါတယ်။နောက်ပြီးတော့သူ့ရဲ့ capacity ကိုလည်းပြင်ထင်ပေးဖို့လိုပါတယ်။အဲဥပမာဆိုတော့ကျွန်တော် psychological first aid လို့ပြောလို့ကျွန်တော်တို့အခုဒေါက်တာဆယ်ဆိုလို့ရှိရင်နေမှာနေတဲ့လူတွေဆိုလို့ရှိရင်ကိုယ်ချင်းချင်းတက်တယ်ဆိုတော့ပေါ့လေ။တက်တယ်လို့ဆိုတော့ internet ကနေပြီးတော့သင်ကြားပေးတာလူစုလူဝေးနဲ့ group small group တွေနဲ့သင်ကြားပေးတာအဲ့ဒါမျိုးတွေလုပ်ပေးလို့ရတယ်။ညသောအဖြစ်တော့ internet ကလည်းမရတာအများကြီးပေါ့လေ။အဲ့လိုဆိုရင်အဓိကတော့ကိုယ်ချင်းချင်းပဲလေ။ဒီလိုအခြေအနေမျိုးမှာအရေးပေါ်အခြေအနေများကိုယ်ချင်းချင်း community ကနေပြီးတော့support လုပ်တဲ့ဟာမျိုးပေါ့အဲ့တော့ community မှာ information ရအောင်အဓိကကြတာတော့ media တွေကနေပြီးတော့အဲ့ဒါလေးတွေကိုကျွန်တော်တို့မျှဝေပေးဖို့တို့ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာလဲဆရာကြီးလက်တွေ့သူတို့ကိုဘယ်လိုအဓိကလုပ်ပေးဖို့အကြံပြုချင်လဲဆရာကြီ
းအဓိကတော့ဘာလို့ဆိုရင် empathic listening ပေါ့လေလူတယောက်ကအင်မတန်စိတ်ထက်မှခံစားမှုပြင်းပြပြီးတော့တော့မစားချင်မတော့ချင်ဖြစ်တယ်သူ့မှာလဲရှုပ်ထွေးနေတဲ့ဝေဒနာတွေခံစားနေရတယ်ဆိုစိတ်ဝေဒနာခံစားနေတယ်သူ empathic listening ဆိုတာကိုသူပြောချင်တာကိုပြောပြီးခါပြီးနားထောင်ပြီးဖို့အဓိကပဲနားထောင်ပြီးကြမယ်သူကငါပြောလို့ဆိုတော့နားလေပါလားနော်ဒါဒီကိစ္စမျိုးကတယောက်တည်းမဟုတ်ဘူးအများလေးဖြစ်နေတာပဲဆိုတော့အဲ့ဒီဟာလေးတွေကို ဟိုဒါအဓိကပဲအဲ့လိုကျွန်တော်တို့သူ embedded listening လုပ်ပေးခြင်းအပြင်အဲသူ့ရဲ့အနေထားလူတက်မှုရှိလာတယ်။ဒီအားသောဖြင့်လူတွေကအဲ့လိုဖြစ်လာပြီဆိုရင်တိတ်ပြီးတော့ဟိုဟိုသူကတော့ရှောင်ရှားနေတယ်။ကိုယ်ကလည်းမမေ့ရဘူးပေါ့လေ။ခုနကပြောလို့ဘယ်လိုအခြေအနေရှိတယ်လဲ။ဘာဘယ်လိုကြံစည်ပုံများအစီအစဉ်ရှိထားပြီလား။ဒါမေးပြီးဖို့လိုပါတယ်။အဲ့ဒါအဓိကလို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ဆရာ။နောက်ရောဒီကာကွယ်ဖို့အတွက်ဘာအထက်အကျံပြုခြင်းနေလဲဆရာ
။နောက်တစ်ခုကတော့ spiritual ပေါ့လေ။လူတိုင်းဘာသာတိုင်းဘာသာတိုင်းမှာကိုယ့်ရဲ့ကိုယ်ကိုယ်ရာယုံကြည်ရာရှိတယ်။အဲ့ဒီမှာအဲ့ဒီ spiritual support ပေါ့လေ။အဲ့တော့ faith organization တွေရှိမယ်၊ religious association တွေရှိမယ်၊ဘာသာရေးဘုန်းကြီးကျောင်းတွေရှိမယ်။အဲ့အဲ့ဒီဟာတွေနဲ့သူ့ရဲ့ယုံကြည်ရာကိုကျွန်တော်ပံ့ပိုးပေးပြီးတော့ spiritual support ပေးဖို့လည်းအရေးကြီးပါတယ်။အဓိကတော့ emotional support ပေါ့လေဒီချိန်မှာ။နောက်ယောဂဖြစ်လာတယ်လို့ထင်လို့ရှိရင်တော့ကျွန်တော်သက်ဆိုင်ရာကိုကျွန်တော်တက်ကြွတဲ့သူတွေနဲ့ပူဇော်ပေးဖို့လိုတယ်။ဟိုကျွန်တော်နားလည်ပါတယ်အခက်ခဲရတကယ်ကိုဟိုဘာမှဆုံးလုံးလည်းမရှိတဲ့နေရာမျိုးမှာဆိုလို့ရှိရင်တော့ကိုတက်တယ်တော့ပေါ့လေအဲအဲ့တော့ကိုဆောင်းချော့ပြီးတော့နောက်ဆုံးကျတော့သူ့ရဲ့ကုသတဲ့နေရာရောက်အောင်တတိတတိတွေတော့ကျွန်တော်တို့ကြာစားပြီးဖို့လိုပါတယ်အဲ့ဒါတော့အဓိကကြားတဲ့ကာကွယ်လေးလို့ကာကွယ်တဲ့ပုံစံလို့ကျွန်တော်ထင်ပါတယ်ဟု
တ်ကဲ့ဆရာအဲ့တော့အခုလို့ဒီကိုကိုအဆုံးစီရင်ကြောမယ်သူတယောက်အနေနဲ့လုံနိုင်တဲ့ဆိုင်တော့ဘေးပတ်ဝန်းကျင်ကသူ့ကိုတတိထားမိဖို့ကဖို့အရေးကြီးတဲ့သဘောဖြစ်လာတာပါဆရာနော်
အဲ့ဒါမှန်ပါတယ်ခင်ဗျဘေးပတ်ဝန်းကျင်ကတော့ဟိုကျွန်တော်တို့ information အများကြီးလိုပါတယ်နော်ဟိုဘာလို့ဆိုတော့ဒါမျိုးကလည်းပြောလို့ပြောတာလည်းမရှိပါဘူးကိုအချင်းချင်းဆိုလို့ရှိရင်ပြောလို့ပြောတာလည်းမရှိဘူးအတွေ့အကြုံလည်းနည်းမယ်တခါတည်းမှပဲဒါမျိုးကကြုံမှုရပေါ့လေနော်ကြုံတဲ့အခါမှာလည်းဘယ်လိုဒါကိုကျွန်တော်တို့က react လုပ်ရမလဲဆိုတော့ကြားတော့ရှိမသိကြဘူးအဲ့တော့ education အကြီးအဓိကပါပဲရှင်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ